အစ္စရေးဟမတ်စ်အပြစ်ခရစဲအီကိုနောက်ထပ်နှစ်ရက်ထပ်တိုးဖို့သဘောတူလိုက်ကြတယ်လို့ကာတာနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမာဂျစ်အယ်အန်ဆာရီက X to Boot စာမျက်နှာပေါ်မှာကြေညာလိုက်ပါတယ်တောက်ကြတဲ့မှာစခဲ့တဲ့၄ရက်ကြာအပြစ်ခရစဲအီရဲ့နောက်ဆုံးရက်တင်းလာနေမှာခုလိုကြေညာနိုင်ခဲ့တာပါဇာကတယောက်တို့ပေးတဲ့အပြစ်ခရစဲရေးတည့်ရထထုံးမယ်လို့အစ္စရေးကပြောထားခဲ့ပါတယ်။မူလနှစ်ဖက်သဘောတူညီထားချက်တွေအတိုင်းနောက်ထပ်နေ့ရထထုံးပါကိုဟားမတ်စ်အဖွဲ့ကလည်းအတည်ပြုပါတယ်။ဒါပေမဲ့ဟားမတ်စ်ရဲ့စီးရေးစွမ်းရည်ကိုချိန်မိုးရင်းနဲ့ဂါဇာမှာဟားမတ်စ်ရဲ့16နှစ်ကြာအုပ်ချုပ်ရေးအဆုံးသတ်ရေးတို့ကိုဆက်လက်ပြီးဆောင်ရွက်မှာဖြစ်တယ်လို့အစ္စရေးကပြောလိုက်ပါတယ်။တကယ်လို့ဟားမတ်စ်ကနောက်ထပ်ဒဇာကအဖြစ်ဖမ်းဆီးထားသူတွေကိုထတ်လုပ်ဖို့သဘောမတူဘူးဆိုရင်လက်ရှိသဘောတူညီချက်ပြီးဆုံးတာနဲ့အင်အားပြည့်ထိုးစစ်ကိုပြန်လည်ဆင်နွှဲမှာဖြစ်တယ်လို့အစ္စရေးအစိုးရပြောရေးဆိုခွင့်ရှိသူအဲလွန်လီဗီကတင်းနှောက်တွေကိုတင်းလာတွေကပြောလိုက်ပါတယ်။တင်းလာတွေအထိဟားမတ်စ်ကလွတ်ပေးတာအစ္စရေး39ယောက်ပါဝင်တစားက58ယောက်ရှိပါတယ်။အစ္စရေးကလွတ်ပေးလိုက်တဲ့ပါလက်စတိုင်းအကျဉ်းသားအများစုကတော့ဆယ်ကျော်သက်တွေဖြစ်ကြပြီးအစ္စရေးတပ်တွေကိုဂဲနဲ့ပစ်တဲ့အမှုလို့အရေးမကြီးလာတဲ့အမှုတွေနဲ့အရေးယူခံထားရတဲ့ပါလက်စတိုင်းတွေဖြစ်ကြပါတယ်။